မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာနေတဲ့အတွက်ဗြိတိန်နိုင်ငံသားတွေမြန်မာနိုင်ငံတွင်းကနေတက်နိုင်တဲ့အများဆုံးပြန်ပြီးထွက်သွားပုံနဲ့လို့ရန်ကုန်ဗြိတိန်တိုင်းဝန်ကတနင်္လာနေ့မှာသူ့နိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်သွားအောင်နဲ့ဒီမိုကရေစီပြန်ရအောင်ဗြိတိန်တိုင်းဝန်ကဆက်ပြီးအကူအညီတွေပေးနေမှာဖြစ်ကြောင်းလည်းတိုင်းဝန်ကပြောပါတယ်။ဒါဟာစနေနေ့ကတော်လိုင်းရင်းနေ့ဖြစ်နေမြန်မာပြည်သူတွေကအာဏာသိမ်းထားတဲ့စစ်တပ်ကိုဆန္ဒပြမှုကိုစစ်တပ်နဲ့ရဲကတိုက်ခိုက်နေတဲ့အတွက်တရားထုတ်လူပေါင်း114ယောက်ကမှနေတည်ဆုံးခဲ့ရတဲ့နောက်အခုလိုသတိပေးချက်ထုတ်ပြန်လိုက်တာပါ ဗြိတိန်နိုင်ငံကျန်းဝန်ကြီးဒိုမနစ်ဂရက်ကလည်းမြန်မာစစ်တပ်ရဲ့ကလင်းငယ်တွေအပေါင်းဝင်လက်နက်ပြည်သူတွေကိုစစ်ရင်းတွေတတ်ဖြတ်ခဲ့တဲ့လုပ်ရဟာအာဏာသိမ်းထားသူတွေရဲ့အောက်တန်းချက်မှုကိုထပ်မံပြတာရရောက်ကြောင်းပြောဆိုခဲ့တယ်လို့စစ်တပ်နဲ့ရဲတွေလက်နက်ပြည်သူကိုပြစ်ခတ်နှိမ်နှင်းမှုတွေဟာသူတို့အတွက်အဆင်ရစရာဖြစ်ကြောင်းနိုင်ငံဗြိတိန်တန်ရုံးကတာမတ်ကြီးဒန်ချက်ကလည်းပြောကြားခဲ့ပါတယ်နော်ဝေနိုင်ငံကျောင်းဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်သူ့နိုင်ငံသားအလုံးမြန်မာနိုင်ငံကလည်းပြန်ပြီးထောက်ခွာဖို့တိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံထဲမှာကယ်လနော့ဆက်သွယ်ရေးကော်မတီမှအလုပ်လုပ်နေတဲ့နော်ဝေနိုင်ငံသားနှစ်ဦးရှိနေပြီးသူတို့ကိုနော်ဝေနိုင်ငံကျောင်းဝန်ကြီးဌာနကလည်းရှင်းသွားသတိပေးချက်အတွက်အကြောင်းကြားထားတယ်လို့ Reuters သတင်းဌာနကပြောပါတယ်။